နှစ်ခုမြောက်အရထဘာဝနာအကြောင်းပေါ်လေနေရရှိတော်ပါပြီဒီနေ့အတိအကျပြောရပါတော့မေတ္တာဘာဝနာမေတ္တာဆိုတာပါလဲဆိုတာယောဂီများနားလည်တော်ပါပြီဒီဒီမေတ္တာပွားရမှာနှမျိုးရှိပါလားတိကုသိုလ်ဖြင့်တဏိပါရမီဖြင့်ပွားတာကတစ်မျိုးနှစ်အပ္ပနာစံဖြစ်အောင်ပွားတာကတစ်မျိုးနှမျိုးပါလားကုသိုလ်ဖြင့်ပွားတာကတော့ပဲလိုပဲပေါ်ပေါ်ရတာပါပဲကျုံတည်းရတည်တည်းရပုဂ္ဂိုလ်တ attva ရေဒီကသူရဲ့ချစ်ဖွယ်ကုန်လေးချစ်ကွက်ကလေးကိုကြည့်ပြီးတော့မြင်ပြီးတော့ဆန္ဒပါစီဆန္ဒပါစီတလောက်ပွားလဲပဲလုံလောက်ပါလားပရိသတ်ဥဒါမဲ့ပါဠိတော်ပွားနေရတော့အဝိရောဟောတုအဝိရောဟောတုရံပေးကိညာပါစေအပြာပိညာဟောတုစိတ်ဆင်းရဲကိညာပါစေအနိကဟောတုကိုဆင်းရဲကိညာပါစေဒါနဲ့လုံလောက်နေပါလားအဲနောက်ဆုံးကတော့ဒီခန္ဓာကြီးရထားတာအမနာတာဝန်ကြီးပါလားကြည့်ရမူရတဲ့တာဝန်အစာသေးရည်သေးတွေထည့်ရတဲ့တာဝန်အစာဟောင်းကြီးဟောင်းနေဆုံးရတဲ့တာဝန်အရိယာပုညတာဝန်နေရတဲ့တာဝန်အပူကြီးဖြတ်တာဝန်နေရတဲ့တာဝန်အနာယူရတဲ့တာဝန်စသည်ပေါ့အများကြီးပါပဲဒီတာဝန်တွေဟာနေ့စဉ်ဆောင်ရည်နေဆောင်ရည်နေကြဖြစ်နေတော့ဘာမှမပြန်မလို့ဆိုရမယ်လို့တောင်ကြီးရတော့လေးတော့ခန္ဓာတောင်ဆိုတာတောင်နေရမှာအလေးတွေမှာအလေးဆုံးလို့ဆိုပါရတော့ပြစ်ချလို့လည်းရတာလည်းမဟုတ်ဘူးခန္ဓာနာထလို့လည်းရတာမဟုတ်ဘူးငဲတော့ဒီတောင်ကြီးကပြည်နေပါလေမလိုမကင်းတာလို့ပြည်နေတဲ့တောင်ကြီးခန္ဓာတောင်ကြီးဘဝတောင်ကြီးဆောင်ရွက်ပါလေပဲတက်တော့တဲ့ဓာတ်လေးဖြစ်ကြပါစေဆိုတာလည်းပဲဒါလည်းမေတ္တာတစ်မျိုးပါပဲ။ဟုတ်။အဲ့ဒါကတော့ပဋိသင်္ဘိဒနဲ့ပါဠိတော်ပို့ရနေပါလေ။928ဆွေမေတ္တာဒါလည်းဒီရတော်ရပါပဲ။ဘာကလို့မေတ္တာဘာဝနာကြီးကထားပြီးတော့ဟောတာမဟုတ်တော့အဲ့ဒါဒီကိုတော့ဖြည့်ရှင်းပြဖို့တော့မလိုပါဘူးပြီးတော့ကုသိုလ်ဖြစ်တဲ့အပ္ပနာဇံဖြစ်အောင်ပွားတဲ့လူနည်းနည်းလေးကအခုကကုသိုလ်ဖြစ်ပွားတာတော့ပဲလိုအပ်တာမဟုတ်လို့အပ္ပနာဇံဇံဖြစ်အောင်ဘယ်လိုပွားရလဲအစီအစဉ်နဲ့ပွားရလဲဆိုတာတော့နောက်ဖွင့်တာတဲ့ခါကျမှမေတ္တာရှိဖြစ်အောင်ဘုရားဆံဖြစ်အောင်ဘလို့ပွားရဲဆိုတာပါလို့ရှင်းနေကြအချိန်ရလို့ရှင်လည်းပဲပြောပါဦးမယ်ဒီနေ့ကတော့ကုသိုလ်ပြုပွားပုံလေးတော့ပဲအဲ့ဒါပဲပြောပါပါပဲဒီကြည့်တာကတော့မိတ္တကိုပါဠိအသုံးလုံးနဲ့ရှိနေဟာရှင်းနေဟာလို့ဒီလိုသုံးလုံးထားတာရှိပါလားရှင်းနေဟာဆိုတာအစူအစေးတက်တဲ့ကတ္တတဲ့သဘောလို့ဒီလိုလဲဆိုထားပါလားတဏှာကိုလည်းပဲရှင်းနေဟာလို့ဒီလိုလဲသုံးထားပါလားဒီတော့အသုံးလုံးကြီးကတူးနေတော့မေတ္တာဆိုလို့ရှိရင်တဏှာကဘောလို့ကျေစားပြီးတော့မေတ္တာအောင်ဆောင်ပြီးတော့အနိကပ်ပေါ်လေအနိကပ်သူက ဖြစ်စီးတတ်ပါတယ်လက်ဖွဲ့ထိုးတဲ့ခါကျတော့လက်တီးဘုံကိုလက်တီးဘုံဆိုတာဘယ်ရောက်လာမှမသိဘူးလားသူကအမနာခွာတာဖြစ်ပါတယ်ကွာဒီတော့စီးနေရအရာတဏှာကလည်းပဲချစ်တဲ့သဘောလိုလားတဲ့သဘောဖြစ်နေတော့တဏှာသဘောမျိုးလားလို့ဒီလိုလည်းပဲမေးเสียရှိပါတော့အဖြေကတော့တတ္တဝါတို့ပုံမှာဗျာပါဒဗျာပါဒကအစ္စတမပေါ့စိတ်ပြစိတ်ဆိုးမုန်းညှို့တာပေါ့စိတ်ပုတ်တဲ့သဘောပေါ့မေတ္တာကကောင်းစားအများကောင်းစားစေခြင်းနဲ့ကြပါရကအဲ့ဆန့်ကျင်ပဲဖြစ်ရှိခြင်းနဲ့ဒီမေတ္တာကချစ်ကြည်တယ်ဒေါသကမုန်းတယ်မေတ္တာကအညှို့ကင်းတယ်ရညှို့ကင်းတယ်သူကအညှို့ထားတယ်ဘာလဲဆန့်ကျင်တယ်ကွာအဲ့ဒီဗျာပါကခေါ်တဲ့ဒေါသဖြစ်ခြင်းသောတာပန်ဖြစ်နေပြီဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ရဲ့တဏ္ဍာစိတ်ဟာချုပ်ကကကြီးဖြစ်နေတာပဲအဲ့ဒီလိုအစိတ်မချုပ်ကမချုပ်ကတဲ့သဘောပေါ့ဒီချုပ်ကမှုရဲ့ဒေါသခေါ်တဲ့စိတ်ချုပ်ကမှုရဲ့ဆိုင်ရင်တဲ့သဘောအဲ့ဒါမေတ္တာပါပဲဒီတော့တဏ္ဍာအစာပညာထည့်ရပါလေ။ဘုတဏ္ဍာကတော့အသေးကတော့မခွဲနိုင်မခွာရက်ကတ်တတ်တယ်။အခုပြပါရခင်းတဲ့မေတ္တာမျိုးကတော့စိုးစိုးပြေပြေဖြစ်တယ်တဏ္ဍာရှိရင်ဖြစ်တယ်ဆိုတာပါလေ။မေတ္တာရှိသွားရှိရပါမေတ္တာပါရပါလေ။မေတ္တာဘာလဲမေတ္တာအဲမေတ္တာပွားလို့ဟာတိတ်အိဗယ်မရှိပါဘူးပဇက္ခတာဆန္ဒပါစီလို့ဆိုရင်လည်းလို့စိတ်ကမရောက်တော့နှုတ်ပို့လောက်ပဲရှိတာပါပဲအရေးကြီးတာကတော့စိတ်ပါလက်ပါပါလေဒါရှိဖို့အသေးအရေးကြီးပါတယ်ပညာပုဂ္ဂိုလ်ကဆိုပါတယ်ပညာပုဂ္ဂိုလ်ကဖြစ်မှစိတ်ရဲ့တွေ့ဖို့မှမပြတ်သားဖို့ပါလေကလေးတွေနားမလဲပါမလဲနဲ့ပို့သလိုတချို့လူကြီးတွေလည်းပဲနားမလဲပါမလဲနဲ့ပို့သလိုအဲ့ဒီလိုမဟုတ်ပါဘူးပညာရှိသွားရှိရတဲ့သဘောပါပဲတတ္တဝရရဲ့အစည်းအဝါကိုလိုလားတဲ့လိုလားတော့အချင်းအားဖြင့်ဖြစ်တဲ့တိနေကအချက်ကိုဒီနေရာဌာနမှာမေတ္တာလို့ယူရပါတယ်အများပို့ရောပို့စီပို့နေတဲ့ဟာတွေကတော့ကလေးဆန်းဆန်းအတိညာကင်းမဲ့ဆန်းဆန်းပို့တဲ့သဘောမျိုးဆိုတော့တဏ္ဍလောကပါတတ်ပါတယ်ဆိုတော့တဏ္ဍလောကမကျင်းပါဘူး။ဘာဖြစ်လို့လဲဆိုတော့အတိညာပါမပါပဲ။တဏ္ဍလောကမကျင်းတယ်လို့ရပါရခေါ်တဲ့အဖြစ်သမားတော်တာလည်းမကျင်းတတ်ပါဘူးဒီတော့မောဟရှည်သွားရှိတဲ့မေတ္တာမျိုးကတော့ကလေးဆန်းဆန်းဘာမှနားမလဲပါမလဲနဲ့နှုတ်ပို့တဲ့အပုံမျိုးကတော့ခုနဆက်ရင်းတဲ့တရားတွေအနိကဖြစ်စည်းတဲ့သဏ္ဍာန်ခက်လန်းလန်းကနေပြီးတော့ဖြစ်စည်းတဲ့ဇဘာရခေါ်တဲ့ဒေါသသူတို့ဘာမှမတတ်နိုင်ပါဘူးအဲ့ဒါမပိုင်နိုင်ဘူးဆိုလို့ရှိရင်မေတ္တာရှိမဟုတ်ပါဘူးဒီတော့မောဟပါနေပြီဆိုလို့ရှိရင်အတိညာမပါနဲ့မောဟကင်းပြီဆိုရင်မောဟမကင်းတော့ကောင်းကောင်းနားမလဲတော့မေတ္တာရဲ့အကျိုးနားမလဲရှင်းရှင်းလင်းလင်းမသိတော့မေတ္တာရဲ့နာမှုခေနဇာခောဝံကြည်တိဆိုတော့မေတ္တာရောင်ဆောင်ပြီးတော့မေတ္တာနဲ့ဖုံးဆူပြီးတော့တတ်မဲ့တဲ့အရာကရှင်းစားတတ်တယ်မေတ္တာအလားလှည့်စားတော့ကလည်းဆိုရစကားရှိပါတယ်။အဲမေတ္တာအလားလှည့်စားရာဂပါလေ။ရာဂလည်းစားတတ်တယ်ကော။ဘုက္ကလညာတော့အပြင်မေတ္တာပို့နေတာဟာရာဂရဲ့အလှည့်စားခံဖြစ်နေပါလေ။ဒီတော့ ရာဂဟာအနိကဆုံးမေတ္တာရဲ့ယန္တုဖြစ်ပြီးတော့ပြပါရကတော့အဝေးကဖြစ်တဲ့ဆက်စံဖြစ်ရှိတဲ့သူကယန္တုပါပဲသူတို့ကြောက်ဆဲကောင်းပါလေအဲ့ဒီယန္တုနှမျိုးကင်းကင်းရှင်းရှင်းဖြစ်ပါမှမေတ္တာရှိဆိုနိုင်ပါလေချစ်ကြည်ဟုလို့ဆိုနိုင်ပါလေချစ်ကြည်ကျိုးစီးပွားလိုလားတဲ့ချစ်တဏှာလည်းမပါတောတာလည်းမပါတဲ့ကြည်ရင်းတဲ့သဘောဖြစ်တာမဟုတ်လို့ချစ်ကြည်လို့ခေါ်ပါတယ်အဲ့ဒီပြပါဒကင်းမဖြစ်စည်းတတ်တဲ့သဘောဟာတနည်းအားဖြင့်အကျိုးပြုတတ်တဲ့သဘောဟာအလောဘနဲ့ရှင်တွဲတဲ့စိတ်လို့ဆိုပါပါပဲဖြစ်စည်းဘူးဆိုလို့ရှိရင်ဒေါသမပါဘူးပေါ့လေအဒေါသနဲ့ရှင်တဲ့စိတ်ပြီးတော့ကိုယ်ရုပ်မျောပြီးတော့ချစ်တဲ့အချိန်မျိုးသမီးသားချင်းဆိုလို့ရှိရင်ရှင်ရဟာကိုယ်ပြန်ချစ်စီလို့တဲ့အနေနဲ့ဒီလိုပဲသူတို့ရှင်ရင်ပြေဆောင်ရတာပဲဇနီးမောင်နှံချင်းဆိုလို့ရှိရင်လည်းထုံနည်းတကောင်းပဲမိဘနဲ့သားသမီးကဟာတိတပေမမိဘများလည်းသာသမီမိမိတို့ရရှိစေချင်တာပဲသာသမီများလည်းမိဘရဲ့အခြေခံရင်ခံရကြပါတယ်ဒီမှာအဲ့ဒီကိုရိုးလေးတွေပါတယ်သူတို့ကတဏှာလေးတွေပါတယ်မတန့်ရှင်းဟုတ်အဲ့ဒီတော့ကိုယ့်ကိုပြန်ပြီးတော့ရှိစေချင်ကိုယ့်ကိုအကျိုးပြုစေချင်တဲ့စိတ်ထားမျိုးကတော့လောဘပါနေတော့ချစ်ချင်ခြင်းနဲ့မပါပါဘူးပြမတဲ့ဒေါသပါပြီဆိုလို့ရှိရင်တော့အထူးပြောစရာမရှိတော့ပါဘူး။အဲဒီစိတ်ကလုံးဝလွတ်သွားတော့တာပါပဲ။ဒါတော့ချစ်ချီစိတ်ဝင်နေတာကတော့အတိညာပါတဲ့အချက်တမဒေါသခင်ပြီးတော့ကိုကျိုးမငဲ့တဲ့အများချမ်းသာပါစေဆိုတဲ့စက်တဲ့စိတ်တက်တဲ့ဖြစ်တဲ့သဘောဟာအဲ့ဒါမေတ္တာရှိတဲ့အဲ့ဒီလိုစိတ်ထားရှိတဲ့ပုဂ္ဂိုလ်ဟာမိတ္တမိတ်ဆွေလို့ခေါ်တာပါပဲအဆွေလို့ခေါ်ပါတယ်ချစ်ဆွေလို့လည်းခေါ်နိုင်ပါတယ်အကြည်တော်လို့လည်းခေါ်နိုင်တာပါပဲအဲ့ဒီပုဂ္ဂိုလ်မျိုးမှာဖြစ်တဲ့သဘောထားမျိုးဟာမေတ္တာဖြစ်တယ်အဲ့ဒီသဘောထားမျိုးရှိတဲ့ပုဂ္ဂိုလ်ကိုခေါ်လည်းပဲမေတ္တာပွားလို့လွယ်တယ်ဒါကြောင့်မိတ္တိဘဝမေတ္တာလို့သူဆိုထားပါတယ်ဆွေမှာမိတ်ဆွေချစ်ဆွေမှာဖြစ်တဲ့သဘောမိတ်ဆွေဖြစ်တဲ့ပုဂ္ဂိုလ်ရဲ့ယုံနာအရှင်မှာကောင်းစားစီလိုတဲ့ဖြစ်စီလိုတဲ့သဘောအဲ့ဒါမေတ္တာလို့ခေါ်ပါတယ်အဲ့ဒီဒီတိုင်းစိတ်ထားနိုင်လို့ရှိရင်အဲ့ဒီစိတ်ထားမျိုးလေးတိုးပွားပြီးတော့ဗောလေကြီးထွားလာမယ်များလာမယ်ဆိုလို့ရှိရင်အဲ့ဒီတိုးပွားများလာတာဟာမေတ္တာပွားသူရဲ့ကိုယ်ပိုင်ပစ္စည်းမို့လို့မိတ်ဆွေရဲ့ကိုယ်ပိုင်ဥစ္စာဆိုတာဖြစ်သွားတာပါပဲဒီတော့ကိုယ်ပိုင်ဥစ္စာဖြစ်ဖို့ရာမေတ္တာပွားတော့ကိုသိအေးကြည့်ပါလေဒီတော့ဒီတမိဤစာချင်းဖြစ်တဲ့အချိန်မျိုးကတော့မခွဲနိုင်မခွာရဲ့ဒီနည်းမှောင်ရရင်ဖြစ်တဲ့အချိန်မျိုးလည်းပဲမခွဲနိုင်မခွာရဲ့ပါပဲတဏှာနဲ့တဏှာဆွဲချစ်ခင်ပြီးတော့အချင်းချင်းပေါ်မှာပေါ့လေတယောက်ပေါ်မှာတယောက်ကိုယ်ချစ်အောင်ဆိုပြီးတော့ပေါ့လေကိုယ်ရိုးပြောပြီးတော့ချစ်တဲ့ချင်းမျိုးအမိချင်းတူပေမဲ့လို့တဘာဝချင်းကတော့အမှန်တရားလာပါလေတိတ်တိထားတဲ့အချက်ပါပဲသို့သော်တခါတရံမှာအဲဒီပုဂ္ဂိုလ်ဒီတဏှာမှာတော့ဖြစ်တတ်ပါတယ်ဖြစ်ပြီလည်းလို့အမှန်အားအသေးတဲ့ရက်စီလေးပြတ်တယ်ပါပဲတိတ်အာမကောင်းပါဘူးမိဘနဲ့သားသမီးရတော့ဘုရားတိတ္တပေမလို့ခေါ်ကြတယ်အိန္ဒုအိန္ဒါပေါ့လေဤသားစုစုဖြစ်တဲ့အဖြစ်ခုနအရှင်မျိုးတော့မဟုတ်ဘူးဘုရားတိတ္တပေမဆိုတော့သူလည်းပဲတဏှာတော့ပါတော့တော့ပါပါတယ်သို့တော့အချင်းတော်တော်ကြာကြာတော့တော်တော်များများတော့သာသမီဤပေါ်မှာအကျိုးရှိဝလိုလားတဲ့မေတ္တာရှင်လည်းဖြစ်တတ်ပါတယ်သာသမီများအလည်းမိဘများပေါ်မှာ ကျိုးရှိဘာလိုလားတဲ့မိဘညာအကျိုးရှိဘာလိုလားတဲ့မေတ္တာရှိဖြစ်တတ်ပါရဲ့လားဟုတ်တိရိစ္ဆာန်များမှာလည်းပဲသူသဖြင့်လူနဲ့နှီးဆက်တဲ့တိရိစ္ဆာန်များမှာလည်းပဲအခြေခံကရတိကပေဝရှိနေပြီမယ်လို့ယခန်ယခန်တော့တကယ်မေတ္တာရှိဖြစ်တတ်ပါရဲ့ကျန်ကအစုံမိတ်တာရကလေးကိုပြထားပါတယ်။နောမိကြီးဒီကောင်ဟာတဲ့။သူရဲ့တားငယ်လေးကိုနှုတ်ကြိုတိုက်ကျွေးနေတယ်တဲ့။တိုက်ကျွေးနေစက်မှာဒီသားလေးနှုတ်ကြိုလေးတောက်ပါစေဆိုပြီးတော့မေတ္တာနဲ့နှုတ်ကြိုချပေးတယ်။သားလေးတောက်ပြီးတော့ဝါချင်းချင်းကျန်ရောမှာရှိပါစေဆိုတဲ့အနေနဲ့ပါလေ။သားမမေတ္တာစိတ်တည်ထားတယ်။အဲ့ဒီလိုမေတ္တာထားပြီးတော့လူကျူတိုက်နေတော့မှမဟုတ်ဆိုကလှမ်းနဲ့ထိုးလိုက်တဲ့အခါမှာလှမ်းကအသားနဲ့မတူဘူးတဲ့ဒီလိုအဆိုရှိပါတယ်ကွာဒါတကယ်ဖြစ်ရတယ်ပါပဲကွာအဲ့တော့လူနဲ့နှိစ္စတဲ့သိစ္ဆာများတော့မှတာလိပေါ်မှာငโกကိယတိတဖြစ်နေကြဖြစ်ပြီမယ်လို့ယံခာတားလေးပေါ်မှာတကယ်အကျိုးရှိဘာလိုလားတဲ့စိတ်ကလေးဖြစ်လို့ရှိရဲ့ဖြစ်ကြည့်မှုဟာဘလောက်ဆိုရင်တတိရှိတယ်ဆိုတာနိုင်ဆိုင်ကြည့်ဖို့လိုပါတယ်တမင်္ဂလာကိုရုံးမပါပဲနဲ့သူတို့ဘချမ်းသာရေးကိုရှေ့ရှုပြီးတော့မေတ္တာဓိတတိဖြစ်စီမဲ့ပြည့်လက်ဆိုင်ကိုလည်းပဲတိုးပွားအောင်လုပ်မယ်တရားကနေပြီးတော့ကြီးထွားအောင်လုပ်မယ်နေရာနေပြီးတော့များအောင်မေတ္တာပွားမယ်ဆိုလို့ရှိရင်တော့ဘလို့အစွမ်းတတ်ရှိနေမလဲဆိုတာနိုင်ဆိုင်ကြည့်ဖို့ပါပဲအပ္ပနာဇာဖြစ်အောင်ပွားတယ်ဆိုလို့ရှိရင်တော့အထူးပြောစရာရှိတော့ပါဘူးအဲ့ဒါမှာမေတ္တာအကျိုး7မျိုးဆိုတာလည်းပဲအလိုလိုရသွားတတ်ပါတယ်ပထမအကျိုးကတော့ချမ်းသာတာအိယတာကျဲတယ်ဒုတိယကတော့ချမ်းသာတာနှိုးကြတယ်အိမ်မဲ့ဆိုးတယ်လည်းမမေတ္တာဘူးတဲ့မဲ့လို့ရှိရင်လည်းအိမ်မဲ့ကောင်းမေတ္တာတယ်တဲ့ပြီးတော့အများလူတွေရဲ့ချစ်ခင်ရင်းနဲ့ခံရတတ်တယ်တဲ့နတ်တွေရဲ့ချစ်ခင်ရင်းနဲ့ခံရတတ်တယ်တဲ့နတ်တွေကသူ့ကိုပေးရမရှိပါရောလို့ကာကွယ်ဆော့ရှော့တတ်တယ်ပြီးတော့မိလက်နဲ့အစိတ်ဒါတွေလည်းပဲမတင့်တတ်ဘူးတဲ့စိတ်လည်းပဲများများတည်ရင်လွယ်တော့တယ်တဲ့မျက်နှာလည်းကြည်လင်တယ်တဲ့ပြီးတော့တည်တဲ့ခါမှလည်းပဲတွေ့ဝေပြီးတော့မိမိရောရောနဲ့မတည်ဘူးတဲ့အတိလေးရှိပြီးတော့တတိလေးကပ်ပြီးတော့မတည်ခင်ကာလာလေးပါဝင်လေးတတိပါအတိပါတော့တယ်တည်လို့ရှိရင်လည်းပဲဓမ္မပြေရောက်တတ်တယ်တဲ့ဒါအပ္ပနာဇံပွားတဲ့ပုဂ္ဂိုလ်တွေပေါ့လေ။ဒီဘဝမှာယဟနာရှိသေးဘူးဆိုလို့ရှိရင်မေတ္တာအရှိန်နဲ့ဓမ္မပြေပါပေါ့လေဟိုမှာကဘာနဲ့ရှိပြီးတော့တတန်းရှိရှိနေရတတ်တယ်။မေတ္တာအရှိန်နဲ့စိတ်ကိုအေးခဲသွားအောင်ပေါ့လေပြိလိုက်တော့ဟိုအရာဥစုကိုခေဝချင်းနဲ့နီးနေပေါ့လေ။ဧခေတော်ကြီးလည်းကြာကြာတော့တော်တော်နဲ့ပြန်ပြီးတော့ဟိုဟာလေခုနအနောက်ချက်ကြီးကျင်းပြီးတော့ပေါ့လေတော်တော်နဲ့အေးဒတ်သိပ်ပြီးတဲ့တက်မပြေဘူးပေါ့လေဒီအေးဒတ်ရနေတယ်ကြတော့လေသိပ်ပြီးတဲ့ခဲတဲ့တက်ကြီးရှိပြီးတော့ခုမှအများကြီးကကြာကြာအကျိုးပေးတယ်တော့အဲဒီစတဲ့မျိုးတော့ပြတ်ထားပါတယ်ဒါကအပ္ပနာဇံပွားတဲ့ပုဂ္ဂိုလ်ကြီးရိုးရိုးပွားတဲ့ပုဂ္ဂိုလ်ကြီးလည်းပဲဒီစက်တမျိုးတွေကထက်ကြတယ်ရတော့အရရှိသွားနိုင်တာပါပဲခုနပဋိသမေသာနိယမေတ္တာပွားရမှာပထမဆုံးအဝိဓာခွန်တုယံဘိကင်းပါစေဆိုရဲလေးလေးနဲ့နဲ့စဉ်းစားကြည့်လိုက်လို့ရှိရင်အတွင်းလောဘဒေါသမောဟယံဒီကင်းပါစေဆိုတာပါလေအပြင်ကပုဂ္ဂိုလ်ယံကတော့ယံခါလောက်သာတွေ့ရတာမဟုတ်လို့အဲ့ဒီရံလက်ကျင်းပါလေဆိုတာကြီးပဲပါပါတယ်အရေးကြီးတာကတော့ကိုယ်တွင်းလောဘဒေါသမောဟ ကြည်ရနေပေါ့လေဆိုတာကတကူကောင်းဆန်တကူကောင်းဆန်စိတ်ထားမျိုးတွေသူများရဲ့အကျိုးရှိမှာမလို့လားပဲနဲ့အေးမေတ္တာမထားနိုင်တဲ့ကရုဏာမထားနိုင်ဘွားနိုင်တဲ့ပုဂ္ဂိုလ်တွေပေါ့လေဒါတွေပေါ့မေတ္တာရဲ့အစွမ်းရည်တက်တည်အကျိုးမတည်ပဲနဲ့တို့ပုံဖွားပြီးတော့မပြတ်မသားနဲ့ပေါ့လေဒီမှာနေတဲ့ပုဂ္ဂိုလ်တွေပေါ့လေအဲဒါတွေပေါ့အဲ့ဒီလိုဖြစ်ပြီဆိုလို့ရှိရင်တစ်ချိန်ချင်းမှာတော့အဆုံးရောက်တဲ့လောဘဒေါသမောဟအလိုလိုက်ပြီးတော့သူစိတ်ဟူပြီးပြုနိုင်လာပဲပြုမှလည်းဖြစ်နေတယ်ပြောမှလည်းဖြစ်နေတယ်စိတ်ထားမှားတာကလည်းကိုယ်လေးကရှိနေနေပါပြီအဲ့ဒီလိုဆိုလို့ရှိရင်ကျွလို့သောကမှုတွေဖြစ်လာတော့သူ့မှာဘေးကြီးလေးမျိုးကအလိုလိုဆိုင်လာတော့တာပဲကိုကိုကိုအာမရတဲ့ထင်သေးတဲ့ပေးဝန်းကျင်ပညာရှိသူတို့ကောင်းတွေအထင်သေးခံရတဲ့ပေးဆိုတန်တဘေးပေါ်လေဥပဒေနဲ့အေးအေးခံရတဲ့တန်တဘေးကိုကစေတနာရုပ်ထားတာစေတနာရုပ်အလိုက်နောက်ဆက်ရမယ်ဘဝတွေမှာလည်းပဲဘဝစုပေးဆိုတော့အဲ့လိုကြောက်ဆရာကောင်းတယ်ဒီတော့အတွင်းအနိကဆုံးရလူကြီးငိမ့်ပါစေ၊ယန္တိငိမ့်ပါစေလို့ဆိုလို့ရှိရင်ယမငိမ့်လို့ကြောက်ဖွယ်ပေးပြီးဆက်ရတော့အဲ့ဒီကြောက်ဖွယ်ပေးတယ်လည်းမဆိုင်ပါစေနဲ့ဆိုတာပေါ့လေ။ဆိုလိုရာရောက်ပါလေ။ယမနာကိုလူရင်းကြတဲ့မေတ္တာပို့ခြင်းပါပဲ။ဒီတော့လူတွေချမ်းသာတယ်ဆိုတာလေလောဘဒေါသမောဟကြီးကင်းလို့ချမ်းသာနေတယ်ကိုချမ်းသာစိတ်ချမ်းသာရှိတာပဲရှင်းရတယ်ဆိုတာလည်းပဲအစိုးရောက်တဲ့လောဘဒေါသမောဟတွေအလိုလိုက်လို့ရှင်းရကြတာပဲဒီတော့ကိုယ်တွင်အနိကဆုံးယန္တူတွေပေါ့လေငိမ့်တဲ့နေရာငိမ့်အောင်ကြိုးစားပြီဆိုလို့ရှိရင်ငိမ့်သလားစိတ်လည်းချမ်းသာလာမယ်ကိုယ်လည်းချမ်းသာလာမယ်အကျိုးအနေနဲ့ပေါ့လေပထမဆုံးအဝိရအကြောင်းမေတ္တာပြည့်စုံတော့အပြပြကြဟောအနိကဆရာပေါ့လေအကျိုးမေတ္တာတွေလည်းပဲဖြစ်တော့တာပါပဲတိတ်ပြီးတော့ထိရောက်တဲ့မေတ္တာပူရင်းပါပဲကုသိုလ်ဖြစ်ဖြစ်ဖြစ်အပ္ပနဇာအနေထားရောက်ဖြစ်ဖြစ်ပေါ့လေဘောကွေမရသေးပြီမယ်လို့သမ္မစင်ရှင်တို့တရားလေးနဲ့ပေါ့လေမေတ္တာဆရာဟာတတ္တဝါတွေလည်းပဲကိုယ်မတ္တဝါတတ္တဝါတွေလည်းပဲကိုယ်လိုပဲချမ်းသာကြင်ကြလိမ့်မယ်လို့ကိုရင်းသာတရားနဲ့ပေါ့လေသူတစ်ပါးတွေကောင်းစားချမ်းသာစေခြင်းနဲ့စိတ်တော်လေးချမ်းသာနေပါပဲအဲဒီချမ်းသာလေးမေတ္တာအားပေးရပါတယ်အချမ်းသာလေးမေတ္တာထားရှိရပါတယ်အဲ့တော့ထားရှိရင်ပဲမေတ္တာအားပေးသူမေတ္တာထားရှိသူပွားလို့ရှိရင်အထူးပြောကြရမရှိတော့ပါဘူးမေတ္တာပွားများလို့ရှိသူဟာအရာရာမှာကိုရိုးကိုရှည်တတ်မတင်တော့ဘူးသူဘာရဲ့အကျိုးကိုသာရှည်တတ်တင်တော့တာပဲအဲ့ဒီလိုသဘောရှိတဲ့အတွက်ယဉ်ကျေးမှုကအစလူစစ်ဆိုင်ရေးတွေဘာလို့အစစရာပေါ့လीတိခံခွဲလို့အနစ်နာခံပြီးတော့ဆက်ဆံတတ်တယ်ဆက်ဆံမှုအရှင်ကြီးတယ်မိမိကိုယ်တိုင်လည်းပဲအဲ့ဒီလိုသဘောရှိပြီးတော့မိမိနဲ့ပတ်သက်တဲ့ပုဂ္ဂိုလ်တွေလည်းပဲအဲ့ဒီလိုသဘောမျိုးကုညီတတ်ပါတယ်မေတ္တာအားပေးတတ်ပါတယ်တော့ဒီနည်းနဲ့ပဲအချင်းချင်းမေတ္တာထားနေကြလို့ရှိရဲ့ဘလို့အေးချမ်းကြည်ငြိမ်တရားတဲ့လောကကြီးဖြစ်လာမလဲဆိုတာမှန်ဆပြီးတော့ကြည့်ဖို့ပါပဲဒီတော့တရားထုတ်စေယောဂီပုဂ္ဂိုလ်တွေဆိုတော့မေတ္တာကြည်ရပြည့်မြတ်မပို့နိုင်တဲ့ကြောင့်တော့မှဥပဒေမှာလာပြီးတော့နိုင်ငံတကာကဘုရားအထုတဲ့ပုဂ္ဂိုလ်တွေဟာမြတ်စွာဘုရားရဲ့ဓမ္မယုံကြည်အားကိုးပြီးတော့ဘုရားကျင့်သုံးရတာဖြစ်တော့ဓမ္မတွေးပြီးဆက်ဆက်နေပါလေ ဓမ္မဆွေမျိုးတွေပါဓမ္မမိတ်ဆွေဓမ္မဆွေမျိုးအစ်စ်တွေပါပဲအဲ့တော့အနည်းဆုံးပုဂ္ဂိုလ်ကအစားပါတယ်ခန္ဓာမိမိချမ်းသာလို့လို့ကိုယ်နဲ့ဓမ္မတရားကျင့်ဖို့ကျင့်ဖို့အနည်းဆုံးပုဂ္ဂိုလ်ကြီးရံပေးခြင်းရပါစေရှေ့ဆင်းခြင်းရပါစေကိုယ်ဆင်းခြင်းရပါစေသက်တောင့်တဲ့တကုခန္ဓာကောင်းစွာဆွမ်းနိုင်ကြပါစေဆရာပါဘုရားအဲ့ဒါအပေါင်းလည်းပဲဖြစ်ဖြစ်တူရင်ဖြစ်ဖြစ်ပေါ့လေမေတ္တာပို့လို့ဖြစ်ပါတယ်အနိကဆိုနေတဲ့ပုဂ္ဂိုလ်ကြီးကမေတ္တာပေါင်းကူပြီးတော့အချင်းချင်းအကျိုးစီးပွားလိုလားကြလို့ရှိရင်သိခံခွင့်လို့အနိနာခံတဲ့သဘောကြီးအချင်းချင်းရှိပြီးတော့ဘာမှပြဿနာဖြစ်နေစရာမရှိပါဘူးနောက်တစ်ခုကတော့ဒီရိပ်သာတဲ့မှာဆောက်ရှောက်နေတဲ့အနတ်တွေဆိုတာရှိပါတယ်နတ်ဒီအလမီလို့လည်းနှိစပ်ပါတယ်လူသားတွေရဲ့ကုသိုလ်ပြုဖို့ကုသိုလ်ရဲ့ဝေစုကိုသူတို့ကရလို့ရပါတယ်အထူးသဖြင့်သူတို့ရည်စူးပြီးတော့အထူးတလည်းပြုတဲ့ကုသိုလ်တွေဆိုလို့ရှိရင်သိပြီးတော့ညံ့လို့ရပါတယ်ဒါတော့သူတို့အတွက်တောက်ခိုင်လို့ညကုသိုလ်ပြုမပြုနိုင်လို့ရှိရင်လည်းပဲသူတို့ဒီမှာအဆောက်အအုံဖြစ်တဲ့နတ်ဒီရပေးခင်ရပါစေသိစင်ခင်ရပါစေကုစင်ခင်ရပါစေသက်တော့တဲ့တာကုက္ကနာကောက်သောဆွေးနေရပါစေဆိုတော့လေ။နတ်ကြီးလည်းမေတ္တာပို့နိုင်ပါလေ။ဒီထဲမှာရှိနေတဲ့တိရစ္ဆာန်တွေလည်းမေတ္တာပို့နိုင်ပါလေ။ဒီမှာတစ်ဆင့်တိုးချဲ့ပြီးတော့ဘောလေကိုကြိုက်တယ်လို့ဘောလေ။ကုသိုလ်ကြီးပို့ရတယ်ဆိုတော့ဘုရုပဲပို့ဖို့စိတ်ကူးရရာပုဂ္ဂိုလ်တတ္တဝါတွေအကုန်လုံးပို့နိုင်တာပါပဲဒီမှာ။အဲပို့နိုင်လို့ရှိရင်ခန္ဓာအတိညာပါတဲ့မေတ္တာမျိုးဟာဒေါသကျင်းတယ်လို့ကိုရိုးမပါတော့လောဘနဲ့ကျင်းသွားပါလေ။အဲဒါစိတ်မှန်တဲ့မေတ္တာဖြစ်သွားတော့တာပါပဲ။အဲဒီစိတ်မှန်တဲ့မေတ္တာထားနိုင်တဲ့အတွက်မေတ္တာရဲ့တုတ်ပြန်ချက်ကတော့အနောက်စိတ်တွေကျင်းတာပါလေ။အနောက်စိတ်တွေကျင်းရင်တရားအထုတ်နေတာပါပဲ။ဒါတော့တတ်နိုင်တဲ့ညနိကဆုံးပုဂ္ဂိုလ်ရောက်စားအခုပြောခဲ့တဲ့အတိုင်းမေတ္တာပွားနိုင်ပြီးတော့ဘောလေချမ်းသာတာနဲ့ဒီတိပ္ပံတရားယူအထုတ်ပြီးတော့ကိုယ်ရင်းဉာဏ်တွေဘောလေအဲသတ်နိုင်ဆုံးအပယ်နဲ့စက်တယ်ဘောလေအဲကိလေသာဉာဏ်ဒီကြီးကိုတိုက်ထုတ်နိုင်ကြပါစေလို့တိုက်တွန်းရင်းနဲ့ဒီနေ့တရားဆုံးသတ်လိုက်ပါတယ်